ဒေါန်ဆန်းစုကြည်တမရကြီးဦးသိန်းစင်နဲ့မနေ့ကတွေ့ဆုံခဲ့တယ်လို့ဒီနေ့နေပြည်တော်မှာဆက်လက်ကျင်းပနေတဲ့အလုံယုံဆွေးနွေးပွဲကိုလည်းတက်ရောက်ခဲ့ပါတယ်။ဒီအချက်တွေဟာတော်တော်လေးကိုထူးခြားတယ်လို့သုံးသပ်သူတွေကဆိုပါတယ်။ရခိုင်တိုင်းရင်းသားခေါင်းဆောင်တဦးလည်းဖြစ် CRPP အထွေထွေအတွင်းမှုလည်းဖြစ်တဲ့ဦးအေးတောင်ကအခုလိုပြောပါတယ်
။မြန်မာနိုင်ငံမှာအမျိုးသားချင်းချင်းတွေ့ဆုံစကားပြောဖို့တော့အလုံးအလုံးခက်ခဲတဲ့အနေအထားမျိုးတွေရှိခဲ့ပါတယ်။အဲလိုအနေအထားမျိုးကနေပြီးတော့အခုလိုဒေါန်ဆန်းစုကြည်ကဦးအောင်ကြီးနဲ့မကျင်းလောက်တွေ့တယ်ပြီးတော့သမနာဝစိစိတွေ့တယ်ဆိုတော့အပေါ်မှာကျွန်တော်အနေနဲ့ပဲဖြစ်ဖြစ်ဆရာပိပိအနေနဲ့ပဲဖြစ်ဖြစ်ဒါဟာကောင်းတဲ့လက္ခဏာဖြစ်တယ်လို့ရေဘူးရပြောချင်ပါတယ်ဒါပေမဲ့သမနာဝစိစိအစိုးရဖြစ်တက်လာပြီးခဲ့တဲ့ကပြောလိုက်တယ်သမနာရမင်းကောင်းတာလဲကောင်းပါတယ်ဟိုတလောကအဖွဲ့အစည်းအသီးသီးကိုပြောတယ်မင်းကောင်းတာလည်းပဲကောင်းပါလေဒါပေမဲ့အပြောကောင်းရုံနဲ့မပြီးဘူးအပြောကတော့ရှင်မအလုပ်ကတော့ရှင်မိုင်မိုင်ဆိုရင်လည်းမဖြစ်ဘူးအလုံးနဲ့ဘာတကစက်ပြပြဖို့လိုမယ
်ဆက်သေးပဲဒေါန်ဆန်းစုကြည်နဲ့သမရဦးသိန်းစိန်တွေ့ဆုံခဲ့တဲ့အပေါ်မှာဝါရီနိုင်ငံရေးသမားကြီးတူဖြစ်တဲ့တခင်ချန်ထွန်းကလည်းကြိုဆိုပါတယ်
တိုင်းပြည်အတွက်ကတော့အယုတ်ချတာမှန်မယ်လေတို့ညှိနှိုင်းနေဆိုတာကဒါဟိုမင်္ဂလာရှိတဲ့စကားပဲဒီတိုင်းပြည်ရဲ့ထူထောင်ရေးတိုင်းပြည်ရဲ့စီးပွားရေးနိုင်ငံရေးအစရှိတွေကိုဒီလိုပူပေါင်းပြီးတော့အယူဆအတွေးခေါ်တွေကိုတယောက်အယူဆတယောက်အတွေးခေါ်တယောက်ပြောပြီးတော့နားလည်မှုညှိနှိုင်းမှုရှိလာရင်ဒါကတိုင်းပြည်အတွက်အကျိုးရှိတယ်ဟုတ်လားတို့ညီညွတ်မှုလည်းကြလာနိုင်တယ်လို့ဒီလိုပဲယူဆပါတယ်
အခုလိုဒေါန်ဆန်းစုကြည်နဲ့သမရာကြီးဦးသိန်းစိန်တွေ့ဆုံခဲ့ခြင်းဟာမင်္ဂလာရှိတဲ့ဖြစ်စဉ်တစ်ခုအနေနဲ့တမန်မြင်နိုင်ပေမဲ့တကယ်တမ်းအမျိုးသားပြန်လည်တည်မြဲရေးရရှိဖို့ကတော့ခီးကမနည်းလာသေးဘူးလို့ဦးရဲတောင်ကယူဆပါတယ်။ဘာကြောင့်လဲဆိုတော့အထက်က2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်ဖြစ်တယ်လို့ဆိုပါတယ်။ဦးရဲတောင်ကအခုလိုဆက်ပြောပါတယ
်။2008ဖွဲ့စည်းပုံကို NLD ပါဝင်50ရေကောက်ဖွဲ့မှာအနိုင်ရတာတဲ့တိုင်းရင်းသားပါတီများကလည်းလက်မခံသလိုအခုတိုင်းရင်းသားလက်လက်ကင်အဖွဲ့အစည်းများကလည်းလက်မခံတဲ့အတွက်ကြောင့်တကယ်အမျိုးသားရေးပြဿနာကိုဖြေရှင်းတဲ့နေရာမှာတကယ်ကျွန်တော်ကဖြစ်နေချင်တာက2008ဖွဲ့စည်းပုံကိုကျော်လွန်ပြီးတော့ဖြေရှင်းနိုင်ဖို့လိုမယ်လို့ထင်ပါတယ
်ဦးဧတောင်ပြောပြသွားတာပါဒီအချက်ကိုတော့တခင်ချန်ထွန်းကအခုလိုသုံးသပ်ပါတယ
်။ငါမှမန်နေဆိုတဲ့အစွဲတန်းနေကြရင်တော့ညီနိုင်လို့မရနိုင်ဘူးပေါ့။ဒါကြောင့်မှတော့ဟိုနှစ်ဖက်ကအရှော့တင်းကတော့ရှိကြရမှာပဲ။အရှော့တင်းမရှိဘဲနဲ့တော့ဒီဟာဟာတော့သူနုဘွားမအောင်မြင်နိုင်ပါဘူး။ကိုယ်အယူဆကိုယ်အတွေးခေါ်အတိုင်းပဲတစ်ဖက်ကလိုက်ရမယ်လို့ယူဆနေရင်တော့ဒါကတော့အမှန်တော့အရှော့တင်းရှိရမှာပဲ။အပေးယူလို့ပြီးတော့သွားမှသာလေအောင်မြင်နိုင်မှုလာလာရှိတယ်လို့ဒီလိုယူဆပါတယ
်။တခင်ချန်ထွန်းပြောပြတာပါ။တကယ်ကတော့နှစ်ပေါင်းရှည်ကြာနေပြီဖြစ်တဲ့တိုင်းပြည်ရဲ့ပြဿနာကိုနှိမ့်ချင်းညာချင်းတထိုင်တည်းတော့ဖြေရှင်းလို့ရမှာမဟုတ်ဘူးလို့ဆိုပါတယ်။အခက်အခဲတွေရှိမှာဖြစ်တယ်လို့တိုင်းပြည်အတွက်တကယ်မင်္ဂလာဖြစ်ဖို့အတွက်စေတနာမှန်မှန်နဲ့ဆောင်ရွက်သွားကြမယ်ဆိုရင်အကောင်းဆုံးဖြစ်လာမှာပါလို့တခင်ချန်ထွန်းကပြောသွားပါတယ်ခင်ဗျာ။